မြန်မာနိုင်ငံမှာဆီအောင်နာရှင်စနစ်စန့်ကျင်တဲ့ဆန္ဒပြပွဲတွေကိုနီလန်းပေါင်းစုံနဲ့ဆက်ပြီးတော့ဆန့်ကျင်နေကြတာမှာဒီကနေ့မှာတော့တရုတ်ကုန်ပစ္စည်းတွေကိုတပိတ်မှောက်ကြရေးစီးအောင်လှုပ်ရှားနေကြပါလေ။အာနာသိန်းစစ်အစိုးရကိုအားပေးတယ်လို့ဆန္ဒပြသူတွေကယူဆထားတဲ့တရုတ်နိုင်ငံရဲ့ထုတ်ကုန်တွေကိုမတုံးကြဖို့နှိုးဆော်တယ်လို့တရုတ်အလံတွေကိုမီးရှို့ဆန္ဒပြကြတာနဲ့နောက်ဆုံးအဖမ်းအစည်းအခြေအနေရန်ကုန်ကလာတဲ့သတင်းကိုမတ်စုမြတ်မုံကဆက်ပြီးပြောပြပေးပါမယ်။
ဆီအောင်နာတင်ခဲ့တဲ့ February 1ရက်နောက်ပိုင်းကစလို့အာနာတိတ်မှုကိုလက်မခံကြောင်းပြသတဲ့ဆန္ဒပြပွဲတွေပုံစံမျိုးစုံနဲ့ပြုလုပ်နေကြပါတယ်။ဒီနေ့ April 9ရက်နေ့မှာ April 9ပုံကံမိုးဆိုတဲ့ကြောင်ကြားတပိတ်ထုတ်ရှားမှုအပအဝင်လူငယ်တွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်အပအဝင်စစ်ဘုတ်ချုပ်တွေနဲ့တရုတ်တံတားပုံတွေကိုမီးရှို့ဖျက်ဆီးခဲ့ပြီးတော့ဆီအောင်နာရှင်စနစ်ကိုကန့်ကွက်ထုတ်ရှားကြပါတယ်။လုံးဝအုပ်ချုပ်ရေးမရစေရ Red Movement အပြင်လူမဲ့တပိတ်ရေပေါ်တပိတ်တွေနဲ့အတူအာနာရှင်ကိုစန့်ကျင်နေကြသလိုလူရင်းယူပိုးရင်းလှူစတဲ့တိတူအချင်းချင်းပြန်လည်ကူညီတဲ့လှုပ်ရှားမှုတွေကိုလည်းရန်ကုန်မြို့မှာပြုလုပ်ခဲ့ကြတာပါ။တိုင်းရင်းသားစုပေါင်းတပိတ်ကိုလည်းလူငယ်တွေစုပေါင်းချီတဲ့ဆန္ဒပြကြပါရယ်။မနေ့ပိုင်းမှာစတင်ခဲ့တဲ့ဒီလှုပ်ရှားမှုကိုတပ်ဖွဲ့ဝင်တွေကဖြိုခွဲဖို့ရောက်လာတာကြောင့်လူငယ်တွေလူစုခွဲပြီးတော့ထွက်ပြေးခဲ့ကြပါရယ်။တပ်တွေရဲ့အကြမ်းဖက်ဖြိုခွဲမဲ့ရန်ကနေလွတ်နိုင်ဖို့အတွက်လူမဲ့တပိတ်ပုံစံကိုလည်းတချို့မြို့နယ်တွေမှာဆင်နွှဲကြပါရယ်။ဆန္ဒပြသူတွေတောင်းဆိုခြင်းနဲ့စာသားတွေကိုဖိုင်ဘုတ်တွေပေါ်မှာရေးပြီးတော့လူမဲ့တပိတ်လှုပ်ကြတာပါ။တရုတ်နိုင်ငံအနေနဲ့အင်းကြီးချင်းကောင်ပီတာအောင်ကျင်းကြံဖို့တောင်းဆိုချက်တွေကိုလည်းရေးသားတောင်းဆိုကြပါရစေ။အာနာတင်ထားတဲ့နာဆာကစစ်ကောင်စီကိုထောက်ခံကာကွယ်ပေးနေတဲ့အတွက်တရုတ်နိုင်ငံကိုအဓိကထားပြီးတော့တပိတ်ဆောက်လာကြတဲ့အထက်တရုတ်ထုတ်ကုန်တွေကိုလုံးဝမတုံးချဖို့အတွက်လူမှုကွန်ရက်တွေကနေတဆင်လဲဆော်အော်လှုပ်ရှားနေကြပါရစေ။စားတောက်ကိုအပအဝင်အိမ်သုံးပစ္စည်းတွေနဲ့အဝတ်အထည်တွေကအစားတရုတ်ထုတ်ကုန်မှန်သမျှရှောင်ကြဖို့အတွက်online မှာဒီတဆင့်လက်ဆင့်ကမ်းမျှဝေနေတဲ့ရန်ကုန်မြို့ကလူငယ်တဦးကသူတို့ရဲ့လှုပ်ရှားမှုအကြောင်း VOA ကိုအခုလိုပြောပြပါရယ
်လူကြီးတွေကိုလူငယ်တွေနဲ့အတူတူတရုတ်ပစ္စည်းတွေကိုလည်းတော့အတူတူတပေးမဖို့ဆိုပြီးတော့ရှင်းပြဖြစ်တယ်ပေါ့နော်ဥမာဆိုရင်မတို့ဒီခွဲဝေါးတွေပါရင်ဆိုလို့ရှိရင်မလို့ပြနိုင်သေးရင်တော့ဒီတော်လိုင်းကာလာကနေစကြတော့ဖက်တရုတ်နဲ့ပတ်သက်တဲ့တရုတ်ကနေပြပြင်းတဲ့ပစ္စည်းတွေကိုလုံးဝတပေးမပြီးရှောင်ကျင်တာမျိုးခင်းကြီးဆိုလို့ရှိရင်အဝတ်စားတွေဒီခမက်တွေပေါ့နော်အဲ့လိုလူသုံးဖက်ပစ္စည်းတွေကကြမ်းနေဆိုရှင်ဒီဒီဘက်ကတင်သွင်းတဲ့ဟာကိုကိုရဘက်ကလာတဲ့ဟာတွေချက်ပေါ့နော်ဒီဘက်နေလာတဲ့ဟာတွေကပို့ပြီးတော့ဒီကတက်တာတော့ဒီအခြေခံတော့အလုံးနဲ့တိုင်းဟာလူတွေကရောပို့ပြီးတော့ဝယ်သုံးကြရပေါ့နော်အဲ့လိုမျိုးတွေဝယ်မသုံးကြဘူးဒါကိုအချင်းချင်းတနေချင်းချင်းချင်းထဲမှာရောကိုမိတ်ဆွေကြီးထဲမှာရောလူကြီးတွေပါပြီပါပေါ့နော်အဲ့လိုမျိုးပြောပြတာမျိုးရှိတယ်ဒီဟာကတော့လက်ရှိသွားနေတဲ့တရုတ်လှုပ်ရှားမှုတွေလိုမျိုးပေါ့နော်ဒီနေ့ကပါလှူရှားမှုဒီနေ့ကညာလှူရှားမှုအဲ့လိုမျိုးမဟုတ်ပဲနေညာတော့ဒါတောက်လျှောက်ပေါ့နော်တော်လိုင်းကြီးပြီးသွားရင်တော့မှဒီတရုတ်ပစ္စည်းလုံးဝကင်းစင်သွားချီကိုလုံးနိုင်အောင်လို့ညီမတို့စူးစမ်းနေပါတယ
်တာမွေမြို့နယ်ကြောင်မြောင်းရက်ခွက်ထဲမှာလှည့်လည်နေတဲ့တာမွေတပိတ်စစ်ကြောင်းကဆန္ဒပြလူငယ်တွေကိုလည်းဒီနေ့မနေ့ပိုင်းမှာစစ်ကောင်စီလက်အောက်ခံလက်နက်ကိုင်တွေဘက်ကအင်အားသုံးအကြမ်းဖက်တာတွေရှိခဲ့ပြီးတော့ဆန္ဒပြလူငယ်3ယောက်ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့အဲ့ဒီအနီးဝန်းကျင်မှာမိထိုင်သူတယောက်က VOA ကိုပြောပြပါတယ
်ကျွန်တော်တို့ဒီတာမွေကြောင်မြောင်းကိုပိုဖိလာတယ်ပေါ့နော်ဒီနေ့ဆိုရင်အင်အားတွေများတော့မှာကိုပြောရဆိုရင်မိတ္တကအတန်ကြားတယ်ဘယ်မှာလောင်နေလဲတော့မသိဘူးအရင်ဆုံးကျွန်တော်တို့ဒီတာမွေကြောင်မြောင်းမှာဖတ်နေတဲ့ကား10ဇီးဝန်းကျင်10ဇီးအောက်မှာပဲဖြစ်တယ်အခုဆိုရင်ဒါအသိ20လေးပါလောက်ရှိတယ်ပေါ့နော်ဖတ်နေတာအဲ့လိုမျိုးဖြစ်လာပါဗျဒီတော့မနေမှုတဲ့အလုံးပေါ်တော့စစ်ကားတစ်ပတ်ကတ်တွေပေါ့နော်အဲ့ဒါတွေဝင်လာပါတယ်ကြာဒါဒီနေ့ပူပူစမ်းစမ်းတွေ့ရတဲ့အနေထားတွေပါကြာအရင်ဆုံးတော့ကြောင်တံမုံတီးချိန်မှာတော့မလွတ်လွတ်လပ်လပ်တီးရဲတယ်ပေါ့နော်လွတ်လွတ်လပ်လပ်လောက်တိုင်းနေပါအခုဆိုရင်သူကတံမုံတီးချိန်တော့မှစိုက်ပြီးတော့ခွန်းမလွတ်ချင်တဲ့ပုံစံမျိုးသေးမသေးချင်တဲ့ပုံစံမျိုးမှစိုက်ရောက်ပါတယ်ကြာ ID ဝင်ရင်လောက်ဆိုတာနဲ့သူတို့9နာရီခွဲ10နာရီလောက်ဆိုတာနဲ့သူတို့ကားတွေဖြတ်ပြီးတော့အလုံးပေါ်တော့လမ်းနေမှာပိတ်ဆိုတာတို့အခက်မဆင်ရင်အများစုကနေလမ်းနေပါတယ်ဆိုသူတို့ထိတ်မှပိတ်ပြတ်ပြီးတော့အလုံးပေါ်ဆဲတာဆိုတာတို့အော်ဟစ်နေတာတို့ရှိပါတယ်ကြာအားလုံးလေးရရှိပါထောက
်ချက်အောင်နာဒိတ်မှုစမ်းကျင်ဆန္ဒပြနေတဲ့တွေအကြမ်းမဖက် CDN လှုပ်ရှားမှုလုပ်နေတဲ့တွေကိုတက်မတော်အကြီးမျိုးကြက်အောင်လှုံ့ဆော်လှုပ်ဆောင်မှုပုံမှန်905ကာဂျီနဲ့ဖမ်းဆီးဖို့ဝရမ်းတွေထုတ်ထားတယ်လို့လိုက်လံဖမ်းဆီးနေတာတွေလည်းရှိပါတယ်။905ကာဂျီနဲ့တရားစွဲထားတဲ့တွေကကြော်ကြားတဲ့ရုပ်ရှင်တရုပ်ဆောင်အင်ဖရာကြော်ရှင်နဲ့ပီတီဦးတို့လည်းများဒီကနေ့အဖမ်းခံရပါတယ်။နေ့လယ်ပိုင်းကသူတို့ဖမ်းခံရတယ်ဆိုတာကိုမိသားစုဝင်တွေစီကသိရပါတယ်ရှင်
။မဆုမြတ်မုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။